မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရက်ပေါင်း100ကျော်လာပြီဖြစ်ပေမဲ့နိုင်ငံတော်အမျိုးအတော်များများမှာဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကတော့ကနေ့အချိန်ထိရှိနေသေးပါဆီယနာသိမ်းမှုကိုနေ့စဉ်ရက်ဆက်ဆန့်ကျင်ဆန္ဒပြနေတဲ့တနင်္သာရီတိုင်းတဝယ်မြို့ကန်တွေဟာဒီကနေ့မှလည်းအာဏာသိမ်းမှုဆန့်ကျင်တဲ့အနေနဲ့လက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်သောပိုင်းကအကြမ်းဖက်ဖြုတ်ခွဲမှုတွေရှိခဲ့တာကြောင့်အသေးပြောက်တင်များခဲ့တဲ့မုံရွာပင်မတပိတ်စစ်ကြောင်းဒီကနေ့ဆန်ခဲ့စီးပြီးချီတက်ဆန်တဲ့ပြခဲ့သလိုမန္တလေးမြို့ကရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းချမ်းမြတာစီဘက်မှာဒီကနေ့ချီတက်ဆန်တဲ့ပြခဲ့ကြပါတယ်။စကိုင်းတိုင်းဖလင်းမြို့နဲ့ရင်းမပင်မြို့နယ်တို့ကဆရာနာရှင်ဆန်ကျင်ဆန်တဲ့ပြဝဲတွေကိုလူထောင်ချီပါဝင်ခဲ့ပါတယ်။အလားတူပဲမိုးကုတ်မြို့ကကျောင်းသားတမကဦးဆောင်ပြီးဒီကနေ့ဆရာနာရှင်ဆန်ကျင်ဆန်တဲ့ပြဝဲပြုလုပ်ခဲ့ကြပါတယ်။ဆီယနာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့ကချင်ပြည်နယ်ဖားကန့်မြို့တပိတ်စစ်ကြောင်းလေဒီကနေ့မှာအစဉ်အလာမပြတ်လမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကယားပြည်နယ်ဒီမော့ဆိုမြို့မှာတော့မြို့လုံးကျွတ်တပိတ်ဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ရန်ကုန်တိုင်းရွှေပြည်သာမြို့ကလူငယ်တွေဥဆောင်ပြီးအတန်တိတ်ဆန္ဒပြပွဲပြုလုပ်ခဲ့ကြသလိုလိုင်တရာမြို့နယ်အတွင်းကအလုသမားတွေလည်းဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲပြုလုပ်ခဲ့ကြပါတယ်။ဒါပြင်ဒီကနေ့ရန်ကုန်မြို့လယ်ကစုလေဖျားအနီးကာဟွန်းတီပီဆီယနာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့အခုချိန်ထိတိုက်ဆုံခဲ့သူအနည်းဆုံး890ဦးဖမ်းဆီးချုံနှောင်ခံထားရသူ3989ဦးနဲ့ဖမ်းဝရမ်းထုတ်ခံထားရသူ1659ဦးရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPPB ကမေလ15ရက်နေ့ရက်စွဲနဲ့နောက်ဆုံးထုတ်ပြန်ထားပါတယ်ခင်ဗျာ။